မြန်မာနိုင်ငံကိုဖွံ့ဖြိုးမှုအနှိမ်ဆုံးနိုင်ငံစင်းကနေ2025ခုနှစ်မှာဖယ်ရှားပေးနိုင်မဲ့အလားအလာရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်2016ခုနှစ်ဖွံ့ဖြိုးမှုအနှိမ်ဆုံးနိုင်ငံများဆိုင်ရာအစိုးရခန်းစာထုတ်ပြန်ရမှာ LDC ဖွံ့ဖြိုးမှုအနှိမ်ဆုံးနိုင်ငံစည်းဝင်48နိုင်ငံနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံဟာရှေ့လာမဲ့10နှစ်ကနေ9နှစ်အတွင်းစည်းဝင်ကနေပယ်ဖြတ်နိုင်မဲ့အလားအလာရှိတဲ့အကြောင်းမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ် Thomas Crane ကပြောဆိုလိုက်တာဖြစ်ပါတယ်။တိုင်းပြည်စီးပွားရေးဝင်ငွေပညာရေးစင်တန်းနဲ့လူတွေရဲ့သက်တမ်းတွေလိုလူမှုရေးစီးပွားရေးဖွံ့ဖြိုးမှုတွေပေါ်ခြေခံကုလသမဂ္ဂက LDC ဖွံ့ဖြိုးမှုအနှိမ်ဆုံးနိုင်ငံတွေစင်းမှာထည့်သွင်းလေးရှိပါတယ်မြန်မာနိုင်ငံကတော့1989ခုနှစ်မှာပဲ LDC စည်းဝင်နိုင်ငံဖြစ်ခဲ့တာပါ LDC စည်းဝင်ဖြစ်ကပယ်ဖြတ်ခံရတာဟာကြီးမားတဲ့သမိုင်းဝင်ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့နောက်ဆုံးညီမှန်းချက်ပန်းနိုင်မဟုတ်သေးဘူးဆိုတာသတိထားဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းဆောင်ရွက်ရေးမှူးကသတိပေးခဲ့ပါတယ် LDC စည်းဝင်မှာတော့LDC စင်းမှာမပါတော့တာဟာစီးပွားရေးအားကောင်းပြီးတော့ဖွံ့ဖြိုးမှုတွေမှာအောင်မြင်မှုရတဲ့လက္ခဏာဖြစ်တယ်လို့လည်းဆိုပါတယ် UNDP ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ် Crane ကလည်း LDC စင်းဝင်မဟုတ်တော့တဲ့အတွက်တခြားဖွံ့ဖြိုးမှုအနှိမ်ဆုံးမဟုတ်တဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပြီးပြပဈေးကွက်တွေကိုတင်ပို့မှုတွေမှာအထောက်အကူဖြစ်လာနိုင်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ LDC စည်းဝင်နိုင်ငံတွေကိုပေးအပ်နေတဲ့အကူအညီမျိုးတွေတော့ရနိုင်တော့မှာမဟုတ်ဘူးလို့သူကပြောဆိုခဲ့ပါတယ်။